င်္ဂလာပါခင်ဗျာမမသားသားစကားများစီစဉ်ရနှုတ်ခွန်းဆက်ပါတယ်လက်ရှိဖွဲ့စည်းပုံအခြေခံဥပဒေမှာတက်မတော်ကာကွယ်ဦးစီးချုပ်တူတွေက25ရာခိုင်နှုန်းမဲပေးခွင့်ရှိနေတာဟာပြည်သူတွေကိုအနိုင်ကျင့်ထားရရောက်တယ်လို့88မျိုးဆက်ကျောင်းသားကောင်းဆောင်ကိုမင်းကိုနိုင်ကပြောလိုက်ပါတယ်ပြည်သူလွတ်တော်ကိုယ်စားလှယ်တွေအားလုံးကပြင်းချင်းတော်မှတနက်ကင်ထားတဲ့သူတယောက်လောက်ကသဘောမတူရင်မရဘူးဆိုတာအင်မတန်အနိုင်ကျင့်ရာကြာလွန်တယ်လို့မြင်နေကြောင်2008ဖွဲ့စည်းပုံအခြေခံဥပဒေဟာနာဂစ်မုံတိုင်းကြောင့်တပြည်လုံးပူဆွေးနေစဉ်အတင်းကျပ်ဆန္ဒကောက်ခံအတည်ပြုခဲ့တာဖြစ်တဲ့အတွက်မသားအိမ်ကိုမိခွင့်ပြစ်တယ်လို့အောက်တန်းကျတဲ့လုံရံမျိုးဖြစ်ကြောင်းရန်ကုန်ဘိုးစိန်မန်ကွန်းဟောပြောပွဲမှာကိုဝင်းကိုနိုင်ကပြောကြားခဲ့ပါတယ်
။ပြည်သူလူထုတွေကမုံတိုင်းနိုင်ခံရလို့ကိုယ်တိုင်းမခံရတဲ့လူကအစကိုယ့်ရဲ့ခန္ဓာကိုယ်တနေရာမှာထိခိုက်ပျက်စီးလို့ပူဆွေးကောက်ကြောင်နေတဲ့အချိန်မျိုးမှာပြည်သူတရားလုံးကိုယာတက်ပံကဘာတည်တည်ပြည်내ချုပ်ချယ်အခွင့်ဒုက္ခကိုရေးဆွဲထားတဲ့ဥပဒေကိုဇွတ်ပြဌာန်းတယ်ဆိုတာဟာအတုပအင်ကိုထပ်ပြီးတော့ညီခင်ပြစ်တာနဲ့အတူတူပါပဲ။ဟောမမေ့နိုင်ကြပါဘူး
။တမလို့သားဟောင်းမှာသမရဖြစ်နိုင်အောင်ဥပဒေရေးဆွဲထားတာဟာပြည်သူကိုလှည့်ပြားတာဖြစ်ပြီးတော့တရားမျှတမှုမရှိတဲ့အခြေခံဥပဒေကိုပြင်ဖို့တမလို့သားတွေအနေနဲ့တတိရှိရှိပါဝင်ကြဖို့တောင်းဆန်းစုကြည်ကပြောလိုက်ပါတယ်။မန္တလေးအောင်ပင်လေကွန်းမှာမေလ18ရက်နေ့ကဟောပြောပွဲမှာတော်ဆန်းစုကြည်ကအခုလိုပြောလိုက်တာဖြစ်ပါတယ
်။ကျွန်မကပြောချင်တယ်တမတော်သားတွေကိုတတ်တည်ရှိရှိနဲ့ဘယ်နဲ့စစ်သားတွေပဲဒီလောက်တော့တတ်တည်ရှိအောင်မပေါ့တတ်တည်ရှိရှိနဲ့အမှန်တရားကိုရင်ဆိုင်ပါ။တန်တော့ကိုင်ပြီးတော့တန်တော့မရှိတဲ့သူတွေကိုရင်ဆိုင်တာတဲ့အများကြီးပို့ပြီးအရေးကြီးပြီးတော့တိတ်ခါရှိပြီးတော့တတ်တည်ရှိတဲ့ကိစ္စဟာအမှန်တရားကိုရင်ဆိုင်ခြင်းပဲဖြစ်ပါတယ်လို့ကျွန်တော်ပြောချင်ပါတယ်။ဒီမှာတော့တမတော်ဟာအမှန်တရားကိုရင်ဆိုင်လိုက်ပါ။ရင်ဆိုင်ပြီးတော့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုပြည်သူလူထုအတွက်အကောင်းဆုံးဖြစ်အောင်လို့ဥပဒေဘောင်အတွင်းကလွတ်တော်အတွင်းကနေပြီးတော့ကျောက်တော်တွေပြင်ဆင်သွားမယ်။ကျောက်တော်တွေဟာအာဏာမဲ့မောလို့အထူးအခွင့်အရေးမောမောလို့နေရာမဲ့မောလို့လုပ်နေတာမဟုတ်ဘူးဆိုတော့တဲ့ထူလိုက်ပါလို့ကျမတိုက်တွန်းချင်ပါတယ
်။တစ်ဆက်တည်းမှာလဲဒေါအောင်ဆန်းစုကြည်ကအရေးမကြီးတဲ့ဥပဒေပုံမှားတွေကိုပြင်မယ်။အရေးကြီးတဲ့ဥပဒေပုံမှားတွေကိုခြံထားဖို့ကြိုးစားတာဟာပြည်သူလူထုကိုလှည့်ပြားတာပဲဖြစ်တယ်လို့လဲရန်ကုန်ဘိုးစိန်မန်ကွဲဟောပြောပွဲမှာပြောကြားခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဟောပြောရာမှာသမရဦးသိန်းစိန်ကဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်လို့စိတ်မရှိဘူးလို့ထည့်သွင်းပြောကြားခဲ့တာဟာလိုချင်တာကိုမရလို့ကလေးစိတ်ကောက်ပြီးပြောရတဲ့အတူကြောင်းသမရပြောခွင့်ရသူပြန်ကြားရေးဒုဝန်ကြီးဦးရထွက်ကပြောကြားလိုက်ပါတယ်။မေလ16ရက်နေ့ညက BBC အသံလွှင့်ဌာနနဲ့ဆက်သွယ်မေးမြန်းခန်းမှာဦးရထွက်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်
။ဟောကန်းစုကြည်ရဲ့ပြောကြားချက်ကတော့လေဟိုတူလိုချင်တာကိုမဖြစ်တဲ့အတွက်ကြောင့်မလို့သွတ်ဆွဲပြောဆိုတယ်လို့ပဲကျွန်တော်မြင်တယ်။ကျွန်တော်တို့ဖွဲ့စည်းပုံအခြေခံမှာတမနာကြီးကပြင်ကျင်တယ်လို့ပြောမှာတမနာအမိန့်နဲ့ပြင်လို့ရတာမဟုတ်ဘူးလေ။လွတ်တော်တွင်မှာရှိတဲ့လွတ်တော်ကိုယ်စားလှယ်ကပြင်ရမှာ။အဲ့တော့ကျွန်တော်တို့အာဏာ300ခွဲခြားထားတဲ့ဘက်မှာတမနာကြီးနေနဲ့အလုံးစုံသဘောတူရင်ပြင်ကြပါလို့ပဲသူပြောလို့ရမယ်။ဘယ်ဘက်ကိုပြင်မှလို့သူကမိတ်ပေးလို့မရဘူး။အဲ့ဒါကြောင့်မလို့သူလို့ပြောချင်တဲ့အတိုင်းတမနာကြီးကလိုက်မပြောလို့တမနာကြီးကသူ့ရဲ့ပြောင်းလဲရေးကိုစိတ်ဝင်စားဖို့အခြေခံဥပဒေပြည်စည်ကိုစိတ်ဝင်စားဖို့လို့ပြောတော့အဲ့ဒါကိုခလေးစိတ်ကောက်ပြီးပြောရတဲ့တူရလို့ပဲကျွန်တော်အာဏာနာနဲ့ပြောရမှာပဲ
။ဒီတစ်ပတ်စာနယ်ဇင်းနဲ့လူမျိုးရေးကွန်ရက်တွေမှာလူပြောများတဲ့ဇာတ်ကောင်ကတော့ဒုတိယသမ္မတဦးညံထွန်းရဲ့တနေ့ဝင်ငွေ 2,000 ကျော်ဝင်ငွေရှိရင်ရက်တီလို့လုံလောက်တယ်ဆိုတဲ့ရန်ကုန်သုဝနအားစားရုံမှာပြောခဲ့တဲ့ဇာတ်ဖြစ်ပါတယ်။မေလ16ရက်နေ့ကကျေးလက်ဖွံ့ဖြိုးရေးနဲ့ဘဝအမြင့်တင်ရေးခန်းသားမှာဥညံထွန်းကအခုလိုပြောကြားလိုက်တာဖြစ်ပြီးဒီလိုပြောတဲ့အတွက်သတင်းမီဒီယာတွေမှာဝေဖန်တာတွေအများကြီးထွက်ပေါ်လာတာတွေ့ရပါတယ်။ရွေးကောက်ပွဲကော်မရှင်ဆိုတာဟာဒိုင်းလူကြီးဖြစ်ပြီးတော့ဒိုင်းရဲ့မျှတခြင်းဆိုတာကိုမီဒီယာတွေကစောင့်ကြည့်ရမှာဖြစ်ပြီးနိုင်ငံအတွက်တကယ်စေနာရှိပြီးတကယ်အလုပ်လုပ်ပေးမဲ့သူဘက်ကိုဘက်လိုက်မှာဖြစ်တယ်လို့စာနယ်ဇင်းကောင်စီအတွင်းမှကပြောကြားလိုက်ပါတယ်။မေလ18ရက်နေ့ကရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့တွေ့ဆုံပြီးစာနယ်ဇင်းကောင်စီတွင်မှုဦးကျော်မင်းစွင်ကကမာရွတ်မီဒီယာအကိုဖြည့်ကြားရမှာအခုလိုပြောလိုက်တာဖြစ်ပါတယ
်။ဒီရွေးကောက်ပွဲကော်မရှင်ကတိုင်းလူကြီးပဲ။
အဲ့တော့အဲ့ဒီအပေါ်မှာမူတည်ပြီးတရားပွဲက fair play ဖြစ်လားမဖြစ်လားဆိုကျွန်တော်ကြည့်ကြတာ။မီဒီယာဆိုအဲ့ဒါကြည့်ပြီး fair မဖြစ်ဘူးသူ fair မဖြစ်တဲ့ဘက်ကိုကန်ပြီးတော့ fair မဖြစ်ဘူးအဖိခံရတဲ့ဘက်ကိုလိုက်မှာပဲ။ကျွန်တော်တို့နိုင်ငံအတွက်တကယ်အလုပ်လုပ်ပေးမယ်စေနာရှိတဲ့သူပဲ bias လုပ်မှာပဲ။
ခုလိုပါမမသားသားစကားများအစီအစဉ်အားလောက်ပါပဲခင်ဗျာကြီးစုနားဆင်ကြသူအားလုံးကိုကျေးဇူးတင်ပါတယ်